တရုတ်နိုင်ငံအနေနဲ့သူ့ရဲ့အချုပ်အခြာနယ်မြေပိုင်နက်ကိုကာကွယ်ဖို့ချထားတဲ့တန်လိမ့်ထံကမရေမရိုင်ခိုင်မြဲတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ဟီကဘေကျင်းမြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကိုပြောကြားခဲ့ပါတယ်နိုင်ငံသားရေးဝန်ကြီးနှစ်ယောက်ဒီကနေ့တွေ့ဆုံခဲ့ပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားရေးဝန်ကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဝန်ကြီးကယ်ရီနဲ့ဝန်ကြီးဝမ်ဟီတို့ကြားကုန်သွယ်ရေး၊မြောက်ကိုရီးယားအရေးအပြင်တောင်တရုတ်ပင်လယ်ထဲပိုင်တဲ့အငင်းပွားမှုကြောင့်ရှိနေတဲ့တင်းမာမှုတွေစတဲ့အကြောင်းအရာတော်တော်များများကိုဆွေးနွေးခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်ကကျွန်းဖော်နေတဲ့နှုံးနဲ့အတိုင်းအတာအပေါ်အမေရိကန်ကစိုးရိမ်နေလို့ဝန်ကြီးကယ်ရီကပြောခဲ့ပြီးတော့ရေပိုင်နဲ့အငင်းပွားနေတဲ့ပြဿနာကိုဖြေရှင်းဖို့မဖြစ်မနေလိုက်နာတဲ့ကိစ္စတွေကိုအာဆီယံနိုင်ငံတွေနဲ့ဆွေးနွေးဖို့အတွက်တရုတ်ကိုတိုက်တွန်းခဲ့ပါတယ်။ပိုင်နဲ့အငင်းပွားနေတဲ့ရေထဲမှာတရုတ်ကသူတို့ပိုင်နေမြေအဖြစ်ပြောနိုင်ဖို့အတွက်ကျွန်းသေးလေးတွေဖြစ်အောင်လို့မြေဖို့နေတာလို့အမေရိကန်နဲ့အာဆီယံနိုင်ငံအများစုကတန်တရားရှိနေကြပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးကတော့တရုတ်ဘက်ကဆွေးနွေးဖို့ပြင်ဆင်ထားပေမဲ့ကျွန်းပေါ်နေတဲ့ဆောင်ရွက်မှုတွေကိုတော့နောက်ဆုံးမှမဟုတ်ဘူးဆိုတာမျိုးကိုပြောကြားခဲ့ပါတယ်။ဒီလိုရဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့အပြည့်အဝတက်ဆိုင်နေတယ်လို့သူကပြောကြားခဲ့တာပါ။ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်တို့ကြားရေပိုင်နဲ့အငင်းပွားနေတဲ့ Spratly ကျွန်းစုတွေနေရာမှာတရုတ်ကသူတို့ပိုင်နယ်မြေတွေဖြစ်အောင်လို့အရှိန်နှိမ့်ဆောင်ရွက်နေတာဖြစ်ပါတယ်။